တို့ကြာဆုံးတော့နော်အဂါနီတွေကြာဆုံးတော့အဲ့တော့အသက်20နော်ဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခါကြီးဒီလုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအများကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်။ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ်
။အဲ့ဒါကတော့လွန်ခဲ့တဲ့80နှစ်ဖြစ်တဲ့1928ခုဇူလိုင်လ19ရက်နေ့နေ့7:39မိနစ်မှာယူနီဖောင်းဝယ်လက်နက်ကိုင်တစ်စုကရန်ကုန်မြို့လေရှိအတွေ့ဝင်များရုံးကိုပျောက်ကားပေါ်ကျောင်းအောင်ဆန်းနေတကွအာဂါနီကောင်းဆောင်ကြီးဖြစ်ကြတဲ့မမ္မခိုင်မိုင်းပေါ်စောဘဆဆန်ထွန်းတကင်းမြဒီတို့ဥပချိုးဥရဇဥပဝင်းအတွဲဝင်ဦးအောင်မောင်နဲ့ရဲဘော်တွေတို့ကိုလှုပ်ကြံခဲ့တဲ့အတင်းကြားရစဉ်ကတနင်္ဂနွေလုံးယူကျုံမြဖြစ်ခဲ့ကြတဲ့စကားကိုအခုအသက်တရာနီးပြီဖြစ်တဲ့ဒေါခီမီကပြန်ပြောင်းပြောပြခဲ့တာပါဒေါခီမီကပဲဆက်ပြီးပြစ်ချာကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်တခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလို့အမှတ်တရပြောခဲ့ပါလေ
တခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်အရန်ဒီစူးစမ်းကြတာပဲလေနော်သူတို့အတက်တွေပါတယ်လေမမှုတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ခဲနဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖဖွားအဲ့ဒီမှာလူလားမြောက်လားအပေါ်မှာဆစ်ဖြစ်တော့ဖွားဖွားတက်ကခုရင်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်ဆစ်ကျင်ညာတော့အဲ့ဒီဆစ်ကျင်ညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့ဆစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါဗျဒါဖွားဖွားအစာတွေရဲ့အတွေ့အကြုံဒါဖွားဖွားအဖေကလည်းမင်္ဂလီတွေဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွားဖွားတို့ဆိုလို့ရှိရင်သပိတ်မှောက်ရတယ်ကျောင်းကိုအဲ့ဒီအချိန်တော့ဖွားဖွား၃တန်းဒါပေမဲ့မှာလည်းဆက်မပြေခင်ဖွားဖွားအမေကကြောင်းဆရာမကြောင်းမတက်ရဘူးပေါ့နော်ဖွားဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ထောပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွားဖွားမေမေကိုရောဖွားဖွားရောခေါ်ပြီးတော့တခါတည်းဖွားဖွားဖေဖေကအဲ့ဒီအရာချဲမှာတရားပွဲတွေချတာကိုတွားပြီးတရားနာထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော
်လွတ်လပ်ရေးကြိုးပမ်းနဲ့ကာလကိုမှီလိုက်တဲ့ဒေါက်ကီမီပြောတော့တာပါဒေါခင်မီနဲ့တူထိုးစင်ကာလာကိုမှီလိုက်သူနောက်တူကတော့ဒေါခင်ကြီးကြီးဖြစ်ပါလေဒေါခင်ကြီးကြီးကတော့ကွယ်လွန်သူဆိုင်ယင်စရာကြီးတိန့်ချင်းကြီးရဲ့ဇနီးလေးဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကျော်ကွန်ရပုဂ္ဂိုလ်တူရဲ့ဖြစ်တဲ့ဦးဟန်တာမီရဲ့နေရင်လည်းဖြစ်ပါလေအခုအသက်တရာနီးပြီဖြစ်တဲ့ဒေါခင်ကြီးကြီးဟာမြမလူလည်ရေးချုပ်ပါမှုမှာပါဝင်ခဲ့သူတူဖြစ်ပါလေသူရဲ့ပြန်ပြောင်းပြောပြချက်က
နိုင်ငံရေးဆိုတော့မလုပ်တာလည်းကြားဘူးပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်ဆက်ရှိဒေါ်လာရေး movement ခဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတွေရောက်သွားတာပေါ့လေအပန်းကတော့နိုင်ငံရေးတွေလို့တစ်စလုံးတစ်ခါမှလည်းမလုပ်ဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှလည်းနေခဲ့တာခိုင်းရေးနဲ့နေခဲ့တာဒါပေမဲ့ဂျပန်ခေရောက်တော့ဂျပန်ဘောပိတ်ပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့organize လုပ်တာကအဲ့ဒီကဖြာပုံမှနေရပါတယ်1944ပေါ့နော်ဖြာပုံကအဲ့ဒီကလက်ရှိဒေါ်လာရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP ပါတီဝင်နေဆိုတဲ့ခါကျတော့အဲ့လိုပဲပါတီဝင်ဖြစ်သွားတာပေါ့သမီးရေဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေပါတီကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ဒီရောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်တွေဖြစ်နေတဲ့လှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါက်ကင်ကြီးကပဲဆက်ပြီးဗိုလ်ချုပ်တို့ထိုစဉ်ကသာလှုပ်ရှားမခံခဲ့ရရင်ဒီမှနိုင်ငံရေးအခွင့်အပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ချက်ရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါလေ
။ကောင်းတောင်ကြီးတွေပေါ့လေအထူးသဖြင့်ဘုရုပ်ပေါ့နော်။ဘုရုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဘုရုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဘုရုပ်ကရှိလို့ရှိရင်ဘယ်လောက်မဆိုးဘဲနဲ့ဒီရင်းစစ်ကလည်းဘယ်လောက်လဲကြာမယ်လည်းမထင်ဘူး။ဘုရုပ်တို့ကြောက်ဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
။နိုင်ငံရေးဆိုရှယ်မှုနဲ့လူလိုက်ရေးကြိုးပမ်းမှုမှာ amusement pawine kanganda bellow yuji badly. Talking to Jigabe, would you go upma pupi kulu pyogi bari?
ဒီရောရောက်ပြီးတော့ဂျပန်နေစစ်တမ်းကမပြေးပါဘူး။စပြီးတော့တခါလည်းအမျိုးသမီးရှင်ကြီးအတွက်ဆိုတော့ဘုကျောက်ကကွာစုံစောပြီးတော့သူကကွာကိုယ်တိုင်ကိုအစီအစ်ခေါ်ပြီးတော့အဲ့ဒါလုတ်ခဲ့တော့အဲ့တော့ကွာတို့လည်းပါသွားတယ်ဆိုတော့ဒါ လူလူရဲ့အင်အားတစ်ပတ်ရှိတဲ့မြို့သူများမပိုင်ဖြစ်ဘူးဆိုတာကိုဘုကျောက်အောင်ဆန်းကလည်းသဘောပေါက်လက်ခံခဲ့တာဖြစ်ပါတယ်။ဒါကြောင့်ခုနှစ်ဒီမိုကရေစီအသွင်ကူးပြောင်းရေးဖော်ဆောင်ရေးကာလမှာမြန်မာအမျိုးသမီးနိုင်ငံရေးမှာပါဝင်ခွင့်ရရှိတဲ့အခက်အခဲကလည်းလောက်ရှိပါတယ်။2005ခုနိုဝင်ဘာလ6ရက်ကွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်အနိုင်ရရှိလိုက်တဲ့အတွက်ကြောင့
Babi. Dabin, the town of Sangabu, Jacob Wilma. We now see Jane Gitari, Nutmiso of my laundry, ye three Halle, Dolari, Dre Chow. Let's see, Sudo Dima, စုစုပေါင်းအမျိုးသမီးဆွတ်တော်အမတ်တီ၄၅ဦးရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့အစိုးရခေတ်ကဆွတ်တော်တွေမှာတော့အမျိုးသမီးအမတ်ပေါင်းဟာ၅၆ဦးသာရှိခဲ့ပါတယ်။အဆုံးဖြတ်ပြီးနိုင်တဲ့ရာထူးတွေမှာရောအမျိုးသမီးတွေရဲ့အခြေအနေကဘယ်လိုရှိပါသလဲ။လက်ရှိအန်ယူဒီအစိုးရလက်ထက်မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာ နိုင်ငံရေးဝန်ကြီးအဖြစ်ဝန်ကြီးအဖွဲ့မှာတူဦးတည်သောအမျိုးသမီးဝန်ကြီးဖြစ်ပါတယ်။ကရင်ပြည်နယ်ဝန်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်နန်းခင်ထွေးမြင့်နဲ့တင်းစာရေးဝန်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်လွတ်လပ်မော်တို့ကိုခန့်အပ်ထားတာကြွေးရပါတယ်။မကြာသေးမီကချင်းပါခဲ့တဲ့ NLD ပါတီကောင်းဆောင်တော်အောင်ဆန်းစုကြည်ပါဝင် NLD အမျိုးသမီးများအဖွဲ့ကလက်မခံကြောင်းထုတ်ဖော်ပြောကြားခဲ့ပြီးအမျိုးသမီးတွေအယူအချင်းမြင့်တင်ပေးပြီးအယူအချင်းရှိလို့ရှိရင်ပါဝင်ခွင့်ရလာကြမှာဖြစ်တယ်လို့ပြောကြပါကြောင်းတင်ပြရင်းဒီသတင်းပေါ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချူအပ်ပါတယ်ရှင်။